အာရှတလွှားမှာအပူတန်းကြောင့်စာတင်ကြောင်းတွေပိတ်တရီပေးချက်တွေထုတ်ပြန်နေရပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းအစိုးရကကျောင်းတွေကိုနှစ်ရက်ပိတ်လိုက်ပြီးတော့အားလုံးကိုအိမ်တွေထဲမှာပဲနေကြဖို့အမိန့်ထုတ်ခဲ့တာပါစံချိန်တင်အပူချိန်မြင့်တက်နေတာကြောင့်ကျန်းမာရေးထိခိုက်နိုင်တဲ့အတွက်အစိုးရကျောင်းပေါင်း 48,000 ကျော်ကကျောင်းတွေကိုအွန်လိုင်းစနစ်နဲ့တင်ကြားဖို့အစိုးရကညွှန်ကြားထားပါတယ်အပူတန်းကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ငံတော်ဝန်စာတင်ကြောင်းတွေပိတ်ထားခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းကျောင်းတွေပိတ်ဖို့ဒီကနေ့ပဲအမိန့်ထပ်ပြီးတော့ထုတ်ပြန်ခဲ့ပါတယ်မြို့တော်ဓာကာမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြင်းမြအမြင့်ဆုံးအပူချိန်105°F ထိမြင့်တက်ခဲ့တာပါဒီအပူချိန်ဟာနှစ်ပေါင်း30အတွင်းအမြင့်ဆုံးအပူချိန်ဖြစ်လာပြီးတော့လာမယ့်ရက်တွေမှာလည်းရာသီဥတုဆက်ပြီးပူပြင်းမယ်လို့ခန့်မှန်းထားပါတယ်အပူတန်းကြောင့်ဧပြီလတည်းသေဆုံးသူ9ယောက်ထက်မနည်းရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ရှင်